ရခိုင်မြောက်ပိုင်းကနေတင်းရှောင်လာကြတဲ့ရိုဟင်ဂျာဒုက္ခသည်တိတ်နေချီခိုးလို့ရဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇားခရိုင်ကအကြီးမားဆုံးဒုက္ခသည်စခန်းတွေဖြစ်တဲ့ကုတုပလောင်နဲ့ဘာလုခါလီဒုက္ခသည်စခန်းတွေကရိုဟင်ဂျာဒုက္ခသည်တွေဟာမိသားစုလိုက်သူတို့ဘဝရှေးရေးအတွက်ပင်လယ်ပြင်ကိုဆက်လေတွေနဲ့ထွက်ခွာနေကြတယ်လို့ဘာလုခါလီဒုက္ခသည်စခန်းကရိုဟင်ဂျာဒုက္ခသည်ဦးကျော်မြင့်ကပြောပြပါတယ
်အန်ဒမန်ပြည်နယ်မှာညောပါနေတဲ့လေတကြီးဒီရိုဟင်ဂျာဒုက္ခသည်ဥစ္စာကြောင့်ပါဝင်နေကြောင်းကျွန်တော်တို့ကြားသိရပါတယ်ခင်ဗျ။ဟု
တ်ကဲ့
။အဲ့ဒီလေစီးပြေရင်းကဒုက္ခစိတ်ကြီးကဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခစိတ်စကန်အတီတီကနေအတီးရတော့ဒီကုတုပါလောင်ဒုက္ခစိတ်စကန်ရှိတယ်ကျွန်တော်တို့ဒီဘာလို့ကာလီရဲ့ဒုက္ခစိတ်စကန်အကြီးရှိတယ်။နောက်ဒီဒုက္ခစိတ်စကန်နေအများဆုံးလူတွေကသွက်ခွက်ကြတာကိုကျွန်တော်တို့ကကြားသိရပါတယ်။အရင်ကတော့အဘချမ်းချာကျွန်းတို့လေလူတွေကအများအပြားသွားနေကြတာကိုသိရတယ်အဲ့ဒီဒုက္ခတွေကြီးကဘာကြောင့်ဒီလိုသွားနေကြတာလဲဆိုရင်အခုကျွန်တော်ဘီလာတဲ့ဒုက္ခတွေစက္ကန့်မှာခုံလုံးနေကြရတာ၄နှစ်ကျော်ရှိနေတာကိုမမဘက်ကမင်္ဂန်တဲ့လင်းကြောင်အတိုင်းဆောင်ရွက်လောက်ဆောင်လာခြင်းမရှိရေကိုကပါပြအာနာတိမ်မှုကြောင့်ဦးရိတ်ကျွန်တော်တို့ရဲ့လင်းကြောင်ဟာဝဲကွာနေတာကိုမြင်သိရသဖြင့်ရဲစရာလည်းမရှိရေဒီကျတော့ကနေအချမ်းတရားမို့တကူရပါမလားဆိုပြီးတော့အဲ့လိုရေချိုက်မန်တန်နဲ့လူတွေကသွက်ခွကြတာကိုသိရပါတယ
်အခုလိုမျိုးပင်လယ်ထဲမှာအသက်ဘေးအန္တရာယ်ထိခိုက်ရတဲ့အထိဒုက္ခမျိုးစုံကြုံနေရတဲ့အတွက်လူကုန်ကူးတွေရဲ့သကားကိုနားမယောင်ကြဖို့ရိုဟင်ဂျာခေါင်းဆောင်တွေနဲ့ဒုက္ခသည်စခန်းတာဝန်ခံတွေဘက်ကလည်းပညာပေးလှုံ့ဆော်နေကြပါတယ
်လူတိုင်းကိုဒီအပြည့်ပညာတွေကျွန်တော်ရိုဟင်ဂျာဒုက္ခသည်စခန်းရဲ့ community အဖွဲ့အစည်းတွေကလုံးကုန်ကိုကိုယ်စားရဲ့အယောင်ဆောင်နဲ့မဆွဲကြဘူးတော့စကန်တဲ့အာအဲဟောပါကွန်ဖော်မမုံနဲ့ကြံကြဖို့ဆိုပြီးတော့အငြင်းတိုင်းတိုက်တွန်းနေတာရှိတယ်။နောက်ဘင်္ဂလားဒေ့ရှ်ဆီယာဘက်ကရောနောက် NGO အဖွဲ့အစည်းတွေကရောအဲအငြင်းတိုင်းတိုက်တွန်းနေကြတာကိုပြောရပါတယ်ခင်ဗျာ
။ဒါ
ပေမဲ့လုံးကုန်ကိုကိုယ်စားတွေရဲ့ဟောသစ်ဆောင်မှုကြောင့်အဲလူရီယာလေးစီးပြေးပြီးတော့မြေရှားဘက်ကိုသွက်ခွာနေကြတာအာခဏခဏဖြစ်ရပါတယ်ခင်ဗျာ။ဟုတ်ဒီလိုမလေးရှားဘက်ကိုတက်ခွာမှုကြောင့်ပြည်လေမှာဆင်းဆုံးရတာရဲ့နောက်နေရာတိတိမှာဖန်စီဆန်ရတာရဲ့အဲဒုက္ခရမ်းနေကြတာကိုကြားပြရတာကအနတားမှဆွေးနွေးနေကြပါလိမ့်မယ
်ဟုတ်ကဲ့ရှင်ဟုတ်ကဲ့
ဒါတွေကိုကုလသမဂ္ဂအပေါင်းနိုင်ငံတကာအတိုင်းအဝန်အနေနဲ့အဲဒီလူတွေကအများဆုံးဖိတ်ကြည့်ဖိတ်ကြပါတယ်နဲ့ကျွန်တော်တို့လူကြီးကဒုက္ခတွေအများကြီးအကျဲသေးကိုအဲဆိုင်နာတော့ဆုံးဖြတ်ချက်ကုံတစ်ခုနဲ့ဆင်းဆုံးပေးကြပါလို့ကျွန်တော်တို့ကအဲတော့ဆိုကြည့်ပါလိမ့
်မယ်ဟုတ်ကဲ့ရှင်အဲ့တော့အခုကတော့ဒီမျောလင်းချက်မရှိတော့ဘာဆန်းချကျွန်းဝင်သွားကြတယ်နောက်ခုနပြောသလိုပင်လယ်တဲကိုဆက်လေစီးပြီးသွားကြတယ်ဆိုတော့အခုဒီမြန်မာနိုင်ငံကိုပြန်ဖို့အခြေအနေကရောအခုလက်ရှိမြန်မာနိုင်ငံမှာဒီအစိုးချုပ်ရေးပေါ့နော်ဒီဆရာနာသိန်းဒီအဖွဲ့ကနေပြီးတော့ကောင်စီကနေပြီးတော့မှအခုဆက်ပြီးတော့ဒီတိုင်းပြည်ရဲ့ဒီအာဏာကိုဆက်ပြီးတော့ထိန်းချုပ်နေတဲ့အနေအထားမှာရှိတော့ဒီရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးအတွက်ကိုရောရိုဟင်ဂျာဒုက္ခသည်တွေဘက်ကဘယ်လိုများမျောလင်းချက်ရှိလဲဘယ်လိုစိုးရင်ချက်ရှိ
မြန်မာဘက်ကတော့ယနေ့အချိန်အထိကတော့သူတို့ကစစ်ကြမ်းလာရေးအရှင်ပုချအတန်းတော်လကောင်းကျွန်တော်တို့လူမျိုးသားဒုက္ခသည်များကြီးပေါင်းစုရှာအတန်းတော်လကောင်းနိုင်ငံတကာအတန်းဝိုင်းတိုက်တွန်းချရတော်လကောင်းသူတို့ကမိတကူကုန်းနဲ့သူတို့ကလက်ခံတာမရှိသေးဘူးပါဘူးခင်ဗျာ
ဟုတ်ကဲ့ရှင်ဟုတ်ကဲ
့ဒါကြောင့်မလို့လူတွေကကိုပူပြီးတော့ကိုအာနာသိမ့်မှုကြောင့်ပူပြီးတော့လူတွေကစိုးရိမ်နေကြပါတယ်
အခုလိုမျိုးရိုဟင်ဂျာတွေဘက်ကနေရပြန်နိုင်ရေးစိုးရိမ်မှုတွေမြင့်တက်လာနေချိန်မှာပဲရိုဟင်ဂျာဆိုတဲ့အတုံးကိုလက်ခံမထားတဲ့မြန်မာနိုင်ငံဘက်မှာအခုလက်ရှိအုပ်ချုပ်ရေးအာဏာအပြောင်းအလဲကာလဖြစ်နေတဲ့အတွက်ဒုက္ခသည်တွေရဲ့နေရပြန်ရေးကတော့မရေမရာဖြစ်နေစေဖြစ်ပါတယ်ရှင်